အမေရိကန်အရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ကိုဗုဒ္ဓနေ့ကဝင်ရောက်တိုက်ခတ်သွားတဲ့ Ian Hurricane မုန်တိုင်းကြောင့်ပြည်နယ်ထူထောင်ရေးလုပ်ငန်းတွေကိုပြည်နယ်အစိုးရကအ мян ဆုံးပြန်လုပ်ပေးဖို့မျှော်လင့်နေကြပေမဲ့လောလောဆယ်မှာတော့ဒေသတွင်းခရီးသွားလုပ်ငန်းထိခိုက်နိုင်တယ်လို့အဲ့ဒီဒေသမှာနေထိုင်တဲ့မြန်မာຫນွေဘွားတချို့က VOA ကိုပြောပါတယ်ဒီအကြောင်းကိုဆက်ပြီးပြောပြခြင်းပါတယ်ဗျာမုန်တိုင်းအနေနဲ့တတိပေးချက်ထုတ်ပြန်ထားတဲ့ Florida ပြည်နယ်မှာတချို့ပြည်နယ်တွေဆိုရင်အင်္ဂါနေ့မှာကတည်းကမိုးတဲထန်ရေလွှမ်းမိုးမှုရှိခဲ့ပြီးပိုဒူးနေ့မှာတော့ Ian Hurricane မုန်တိုင်းက Fort Myers ဆိုတဲ့ကမ်းခြေမြို့ကိုအဓိကဝင်ရောက်ပွင့်နောက်သွားခဲ့တာပါအပန်းပြေကမ်းခြေဒေသဖြစ်တဲ့ Fort Myers မြို့ကစီးပွားရေးလုပ်ငန်းအတော်များများထိခိုက်ခဲ့ရတယ်လို့အဲ့ဒီမြို့မှာနေထိုင်တဲ့ကိုအောင်ကြည်က VOA ကိုပြောပါတယ
် Fort Myers Beach မှာရှိတဲ့အဲ့ကမ်းခြေပင်လမ်းမှာရှိတဲ့စားတော့ဆိုင်တွေ restaurant တွေလူတွေသာစီတာအဲ့မှာဆိုရင်ဟိုမှာတခြားဆယ်နေလာလဲကြတာအဲ့မှာနောက်ပြီးကွန်ဒိုတွေပါချင်းအားလုံးကပျက်စီးသွားတယ်ရေတွေမြုပ်သွားတယ်သူတို့ storm surge က8 to 12 feet ပေါ့10ပေကနေ12ပေထိတက်လာတယ်ဆိုတော့သူတို့ပြောအဲ့နာအကုန်လုံးပျက်စီးသွားတယ်ပြီးရင်ငါးများတဲ့နေရာတွေဖီယာပေါ့လေသူတို့ခေါ်တာဖီယာအဲ့ငါးများတဲ့အဲ့စာရေအကုန်ပျက်စီးသွားတယ်နောက်ကျွန်တော်တို့မြို့ဖုန်းမာယာနဲ့ဆက်တွေ့နေတဲ့ Sunnyvale Island တို့ Captiva တို့အိုက်မာကိုဆက်သွားတဲ့တံတားကြီးရှိတယ်သူတို့ခေါ်တာတော့ Sunnyvale Crossway လို့ခေါ်တယ်ပေါ့လေအဲ့ဒါ3မိုင်လောက်တော့ရှည်ပါပဲအဲ့တံတားကြီးကလည်း3မိုင်ပြတ်သွားတယ်လို့ပြောတယ်3မိုင်ကျိုးပြတ်တာအခုတခါသတင်းထဲမှာကြည့်ရတော့သူတို့အကုန်လုံးရေထဲမျောသွားတယ်လို့ပြောပါတယ်အခုတော့ဒီလိုဖြစ်သွားတော့ကျွန်တော်တို့မြို့မှာခီးရွှန်းလုပ်ငန်းထိခိုက်နေမှာဆိုတော့ကျွန်တော်တို့ software Florida ဟိုအဲ့တည်းဒီအများကြီးသာလာကြတာ
တနအီမိုင်150ကျော်နဲ့ Fort Myers မြို့ကိုဝင်ရောက်လာတဲ့ Hurricane မုန်တိုင်းကြောင့်နှစ်ရက်နီးပါးလျှက်စင်ပြီးပြတ်တောက်ခဲ့ရပြီးတောက်ကြနေမုန်တိုင်းလွန်သွားပြီးချိန်တချို့နေရာတွေမှာလျှက်စင်ပြီးပြန်ရနေပြီးဆိုပေမဲ့ကားလမ်းမမီးပွိုင်တွေမှာလျှက်စင်ပြီးမရှိတဲ့အတွက်အစားအသောက်ရရှိဖို့ဈေးဝယ်ထွက်သူတွေလမ်းမှာအခက်ကြုံရပုံကိုလည်းဥအောင်ကြီးက VOA ကိုပြောပါတယ်
ဖို့မရတဲ့မျိုးလုံးမှမီးမရကြသေးဘူးကူကျွန်တော်ဒီနေ့မနေ့တောင်မှကျွန်တော်ဟိုဆေးနည်းနည်းဝယ်ကြစီလို့ Costco ကိုသွားတယ်လေဟုတ် Costco ကမောင်းတော့လမ်းမှာ traffic light ကတည့်ရမလားဟိုမီးမရှိတော့အကုန်က four way stop လိုမျိုးရတော့လေစားပြလာပိန်းချင်းလျာလိုမျိုးတောက်ဆိုဟိုဘက်ဒီဘက်လေးပွင့်ဆိုင်ဆက်တယ်ဆိုတော့တယောက်နဲ့ယောက်မတိုက်အောင်တစ်စီးနှစ်စီးအဲ့လိုပဲထွက်လာသူအများကြီးကြံ့ကြ
Fort Myers မြို့နဲ့မိုင်းတရာကျော်ဝေးတဲ့တမ်ပါမြို့ကို Hurricane မုန်တိုင်းအဖျားခတ်သွားခဲ့ပြီးအပျက်စီးတွေရှိသလိုတချို့နေရာတွေမှာအခုထိလျှက်စစ်မီမရသေးဘူးလို့သိရပါတယ်။မုန်တိုင်းအန္တရာယ်ကြောင့်အနည်းဆုံးလူ3သိန်းလောက်ဘေးလွတ်ရာကိုတင်းရှောင်သွားကြတယ်လို့တမ်ပါမြို့မှာနေထိုင်တဲ့ကိုအောင်မြတ်သူကပြောပါတယ်
။ဘုရင်နေညနေမှာဝင်တာဘုံတိုင်းကဝင်တော့ဈေးလာလေးတဲ့ဟိုရေမရှိတော့ဘူး။အင်္ကာလေးမှကြာတော့ဘာမှမရှိတော့ဘူး။ဘလုံးပိတ်သွားပြီ။မုံတိုင်းကကြိုက်တာကြားတယ်ဗျသူကဟိုဆိုက်ကတအားကြီးတော့အချင်းဝက်ကမိုင်200လောက်ရှိတဲ့ခါကျတော့လေတိုက်တာတအားကြာသွားတော့90လောက်ကိုကျွန်တော်တို့ခံစားရတယ်ကျွန်မမျိုးကဒီအရေးပေါ်ရှာဖွေကယ်ဆယ်ရေးလုပ်ဖို့အတွက်ဒီအမျိုးသားအရင်တက်ဖွဲ့ဝင်9000ထားရတယ်ချားပြည်နယ်တွေကလည်း2000လောက်ကိုအစင်းစင်းပြင်ထားခိုင်းတယ်မုံတိုင်းမလာခင်နေ့ဒီမှာဒီမျိုးတံပါမျိုးကနေပြီးတော့ဘေးရှောင်ဖို့အတွက်ဒူးရီ3သိန်းကျော်တော့ဘေးလို့ရထွက်ပြေးသွားကြတာ
ဖလော်ရီဒါပြည်နယ်ကိုဝင်ရောက်သွားတဲ့ Hurricane မုန်တိုင်းကြောင့်အခုချိန်ထိအနည်းဆုံးလူ22ဦးသေဆုံးခဲ့ရတယ်လို့အမျိုးသား Hurricane Center ကသတင်းထုတ်ပြန်ထားပါတယ်။အဓိကအားဖြင့်ဖလော်ရီဒါအပအဝင်တောင်ကယ်ရိုလိုင်းနာမြောက်ကယ်ရိုလိုင်းနာပြည်နယ်တွေမှာလူ2သန်းလောက်လျှက်စစ်မီပြတ်တောက်နေဆဲဖြစ်တယ်လို့အာနာဘိုင်တွေကပြောပါတယ်။လက်တလုံးမှာတော့ Ian Hurricane မုန်တိုင်းဟာဖလော်ရီဒါပြည်နယ်နဲ့ကပ်လျက်တောင်ကယ်ရိုလိုင်းနာပြည်နယ်ကိုလေတိုက်နှုန်းတနာယီ85မိုင်နှုန်းနဲ့ဝင်ရောက်နေပြီးရေကြီးတာလေပြင်းတိုက်တာတွေကြုံရနိုင်တယ်လို့တတိပေးထားပါတယ်ခင်ဗျာ အမေရိကန်ရဲ့တောင်ပိုင်းဖလော်ရီဒါပြည်နယ်နဲ့တဝိုက်မှာရှိတဲ့ဒေသတွေကိုဒီဟာရီကိန်းမုန်တိုင်းဝင်ရောက်ခဲ့တဲ့နောက်ဆုံးအခြေအနေကိုတင်ပြခဲ့တာပါခင်ဗျာ